ကျားတို့ကထုတ်ပယ်ခံခဲ့ရတဲ့မြန်မာအစိုးရဝန်ကြီးချုပ်နဲ့ထောင်လိုင်းရဲ့အကြီးအကဲဟောင်းဗိုလ်ချုပ်ကြီးခင်ညွန့်ရဲ့တာနှစ်ဦးကိုအကျဉ်းဆိုင်တဲ့ပြပြမှုနဲ့ရုံးတင်စစ်ဆေးနေပြီလို့သိရပါတယ်။သူရဲ့တာနှစ်ဦးဖြစ်တဲ့ကိုရဲနိုင်ဝင်းနဲ့ဒူဘုံမှုကြီးစွန်နိုင်ဦးတို့ကိုအင်းစိန်ထောင်တရားရုံးမှာကြာသာပတေးနေ့ကအဆောင်အကျထူးထူးထပ်ထပ်ချပြီးရုံးတင်စစ် ဆက်နေတဲ့ပစ္စည်းတွေရောင်းချတယ်ဆိုပြီးဆွတ်ဆွဲခံရတဲ့အတွက်ဂျာမနီအစိုးရကစုံစမ်းစစ်ဆေးနေပါတယ်။အင်ဂျင်ဆက်တွေထုတ်တဲ့အဲ့ဒီ Drush AG ဂျာမနီကုမ္ပဏီရဲ့ကိုလုံးမြို့ကဌာနချုပ်နဲ့ Main နဲ့ Hamburg မြို့ကရုံးတွေကိုဝင်ရောက်စစ်ဆေးခဲ့တယ်လို့ဂျာမန်အစိုးရရှေ့နေတွေကပြောပါတယ်။အဲ့ဒီကုမ္ပဏီကတော့ဥပဒေမဲ့လုံဆောင်ခဲ့တာမရှိဘူးလို့ညင်းဆိုပါတယ်။ Focus ဆိုတဲ့ဂျာမန်မဂ္ဂဇင်းရဲ့ဖော်ပြချက်အရအဲ့ဒီ Drush AG ကုမ္ပဏီကအင်ဂျင်ဆက်တွေကို United Arab Emirates နိုင်ငံကိုရောင်းချခဲ့ပါတယ်။အဲ့ဒီကတဆင့်ယူကရိန်းနိုင်ငံကုမ္ပဏီတစ်ခုကတန်ကြာကားတွေမှာအဲ့ဒီအင်ဂျင်တွေတပ်ဆင်ပြီးမြန်မာစစ်အစိုးရကိုကားဆယ်စီးရောင်းချခဲ့တယ်လို့ဆိုပါတယ်။